Bangladesh နိုင်ငံ Cox's Bazaar ကတိမ့်နဲ့ချီတဲ့ Ranger ဒုက္ခသည်တွေခိုးလုံရစခန်းတွေမှာရေကြီးမြေပြူပြီးလူတွေဒုက္ခရောက်မဲ့အရေးကိုရော့ပါတက်တာအောင်ကုလသမဂ္ဂဘက်ကကြွမ်းကျင်သူတွေငှားရမ်းပြီးကြိုတင်ပြင်ဆင်ဆောင်ရွက်နေပါတယ်။လူပေါင်း2သိန်းလောက်ပြိုကျလွယ်တဲ့မြေပေါ်မှာနေထိုင်နေကြရပြီးဘေးလွယာရွှေ့ပြောင်းပေးဖို့လိုနေတယ်လို့ပြောဆိုထားပါတယ်။ UNICEF ရဲ့ဆောင်းပါးကိုမတ်သိန်းကြီးထိုက်ပြောပြပေးမှာပါရှင်
။ Bangladesh နိုင်ငံကလက်ရှိမုတ်တုံရသည်မှာကောဆက်ပဇာကတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေနေထိုင်နေတဲ့ဒေသတစ်ဝိုက်မှာတော့ရေကြီးမြေပြိုမှုတွေဖြစ်လာမယ်လို့ခန့်မှန်းထားကြပါတယ်။ဒေသရင်းကဒုက္ခသည်စခန်းတွေအပေါ်လက်ရှိမုတ်တုံရသည်ရဲ့ရိုက်ခတ်မှုတွေရော့ပါသက်တာအောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကမြေပြိုမှုတွေနဲ့ပတ်သက်တဲ့ကြွမ်းကျင်သူတွေနဲ့ဆောင်ရွက်နေကြပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိမာရီနာဒရာဗဇာကအခုလိုပြောပါတယ်
။ So we they hired a geologist because they realized
ဒီမှာကမြေပြိုမဲ့အန္တရာယ်ရှိနေပေမဲ့ဒီကိစ္စနဲ့ပတ်သက်တဲ့ကျွမ်းကျင်သူတဦးတလေမှမရှိလို့ဘူမိဗေဒဆိုင်ရာကျွမ်းကျင်သူတဦးကိုငှားရမ်းထားပါတယ်
။ပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာနှောင်းပိုင်းရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ဘက်ပိုင်းကောဆက်ပဇာမှာစုစုပေါင်းရိုဟင်ဂျာဒုက္ခသည်အရေးအတွက်ကအခုဆိုရင်9သိန်းကျော်ရှိနေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိကတော့အခုလို့ပြောပါတယ်
။ The biggest challenge is making everybody aware
မြေပြိုနိုင်တဲ့အန္တရာယ်ရှိနေတယ်ဆိုတာကိုဒီမှာရှိတဲ့လူတွေကိုသိအောင်လုပ်ရတာကအခက်ဆုံးပါ။မြေပြိုမှုအန္တရာယ်မရှိတဲ့အရက်ဒေသကနေရိုဟင်ဂျာတွေကလာခဲ့ကြတာပါ။မြေပြက်ဒေသကနေသူတို့လာတာပါ။ဒါကြောင့်သူတို့မသိတဲ့ကိစ္စကပြဿနာဖြစ်နေပါတယ
်။မုတ်တုံရသည်မှာဒုက္ခသည်2သိန်းလောက်အန္တရာယ်ရှိတယ်လို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကခန့်မှန်းပါတယ်။ရေကြီးမြေပြိုလွယ်တဲ့မြေပေါ်မှာနေထိုင်နေကြသူတွေအတွက်ဘေးလွယာရွှေ့ပြောင်းပေးဖို့ကလည်းအရေးပေါ်လိုအပ်နေတာပါ။ဒီထဲကလူပေါင်း 42,000 လို့ကတော့ဘေးတင်ထိုင်တဲ့အန္တရာယ်များသူတွေဖြစ်ပါတယ်။မုတ်တုံနဲ့ဆိုင်ကလုန်းရသည်မှာကြိုတင်ပြင်ဆင်တုံ့ပြန်နိုင်ရေးကတော့လက်တလောဦးစားပေးလုပ်ငန်းဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိမာရီနာဒရာစဘာကအခုလိုပြောပါတယ
် So one thing that we have learned from our past mistakes is drainage. Drainage is a mess.
အရင်ကရေထုတ်မြောင်းစနစ်အမှားယွင်းကနေလည်းသိရှိလာရတဲ့အချက်ရှိပါတယ်ရေထုတ်မြောင်းစနစ်ကအရေးကြီးလာတဲ့စနစ်တစ်ခုပါအရင်တုန်းကခိုလုံရေးစခန်းတွေမှာမစီစဉ်နိုင်ခဲ့ပေမဲ့အခုတော့အစီအစဉ်တကျဆောင်ရွက်နေပါတယ်ရေထုတ်မြောင်းစနစ်တည်းရဲ့ပေါ်ပေါက်လာတော့မှာပါရေထုတ်မြောင်းအသေးလေးကနေတိထက်ပိုကြီးတဲ့ရေထုတ်မြောင်းဖြစ်အောင်လုပ်နေပါတယ်ရေကိုထိန်းချုပ်နိုင်မဲ့အထိရေစီးရေလာပိုကောင်းလာပြီးတော့မြေပြိုမှုမဖြစ်အောင်ထိန်းလာနိုင်မှာပါရေတိုက်စားလေတဲ့ဒီမြေပေါ်မှာရေတိုက်စားမှုကိုလည်းထိန်းထားနိုင်မှာပါ
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေနေရာရင်းပြန်နိုင်ရေကလည်းမရေမရာဖြစ်နေစေပါကာလာရှည်မပြေမလည်ဖြစ်နေတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရဘက်ကလက်သင့်မခံပါဘူးမြန်မာပြည်ကနေထွက်ခွာရသူအားလုံးကိုပြန်ခေါ်မယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပေမဲ့အခုထိတော့ဌာနေပြန်ရေးအစီအစဉ်ကအလုံးမဖြစ်သေးပါဘူးရှင်